စီယူတင်မာဇေရခိုင်ပြည်နယ်အတွင်းမှာဒီရက်ပိုင်းတွင်အေးအေးရခိုင်လက်နက်ကိုင်အဖွဲ့ဘက်ကနေပြီးတော့မြို့နယ်၄ခုမှာထိုးစစ်စင်တာတွေလှုပ်ဆောင်လာနေတဲ့အတွက်မြမစစ်တပ်နဲ့တိုက်ပွဲပြင်းထန်လာနေပါတယ်။ဒီကနေ့မှဘူးဒီရောင်မင်းပြားနဲ့ကြောက်တော်မြအုပ်နယ်ဆက်ဖက်မှာမြမတပ်စခန်းတစ်ခုကိုအေးအေးဘက်ကတိုက်ခိုက်နေတယ်လို့ကလဒန်မြေတွင်တပ်မတော်စစ်သင်မုန်းနဲ့တပ်မတော်တရင်ဌာနချုပ်တွေကိုတိုက်ခိုက်ခဲ့တယ်လို့အေးအေးတာဝန်ရှိသူတွေကပြောပါတယ်။မနေ့ကရေးတဲ့သင်္ဘောတိုက်ခိုက်ခံရကြောင်းနဲ့ဒီမနေ့လင်းမွေတောင်တပ်စခန်းမှာတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းတပ်မတော်ဘက်ကလည်းအတည်ပြုပြောဆိုပါတယ်။ရခိုင်ပြည်နယ်တိုက်ပွဲနောက်ဆုံးအခြေအနေကိုတော့ဆက်သွယ်မေးမြန်းထားတဲ့ CUE တင်းတော်နိုင်ကွင်းကနေပြောပြပေးပါရှင်။
ရခိုင်ပြည်နယ်တွင်မနေ့ကနဲ့ဒီကနေ့မြို့နယ်လေးမြို့နယ်မှာအေးအေးရခိုင်လက်နက်ကိုင်ဖွဲ့ဘက်ကထိုးစစ်တွေပုံမှုလှုပ်ဆောင်လာတာကြောင့်မြန်မာစစ်တပ်နဲ့တိုက်ပွဲပြင်းထန်လာနေတာပါ။မနေ့ကညနေပိုင်းနဲ့ဒီကနေ့ထိမြအုပ်နဲ့ကြောက်တော်နယ်စပ်တွင်မြန်မာရေတပ်သင်္ဘောနဲ့မြန်မာတိုက်ရင်စခန်းတွေကိုအေးအေးဘက်ကတိုက်ခိုက်ခဲ့ပြီးစစ်တွေရန်ကုန်ကားလမ်းကိုယာယီပိတ်ဆို့ထားတယ်လို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။နေ့ကတော့တိုက်ပွဲတွေတော့ဒီမှာအပြင်းထန်ဖြစ်နေတာရှိတယ်။အဲ့ဒီမြအုပ်နဲ့ကြောက်တော်ကြားပေါ့နော်။အဲ့ဒီလက်မွေတောင်ဆိုတဲ့နေရာမှာတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်ဒီမနေ့မှာ။ဒီမှာစစ်တပ်ဘက်ကတော့အကြအဆုံးတွေတော်တော်များတာရှိတယ်။ညကတော့ကလဒန်မြင်းကျင်းမှာသွားနေတဲ့စစ်ကင်းဘိုးတကြီးကိုလည်းပဲကြောက်တော့နားမှနေပြီးတော့ကျွန်တော်တို့ဘက်ကနေပြီးတော့ဒါပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။ကြောက်တော့တက်ကခကူထာနိုင်ချုပ်ကိုလည်းပဲကျွန်တော်တို့ဘက်ကနေပြီးတော့ဒါတနေကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။နောက်ခဲ့တဲ့ညကနောက်ပြီးတော့ဒီတောင်းတောင်တို့အဲ့ဒီမှာဒီတိုင်ရင်စခန်းပေါ့နော်3ခွာ6အဲ့ဒီစခန်းပေါ့အဲ့ဒီနေကြီးစခန်းတွေကိုလည်းပဲကျွန်တော်တို့ဘက်ကနေပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။ဒီမနေ့မှာတော့ဒီအဲ့ဒီတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ကြောင့်မို့လို့ဒီကြောက်တော့နားကဒီမဟာမင်းကြီးလောက်ကနေပြီးတော့လမ်းတွေကိုပိုက်ထားတယ်ကြာကျွန်တော်တို့ဘက်ကနေတော့နောက်မြောက်မြို့အဖက်ဒီကဲနားကနေပြီးတော့ကျွန်တော်တို့ပိုက်ထားတာရှိတယ်။ယာယီပိုက်ထားတာပါ။အဲ့ဒီစစ်တွေရန်ကုန်ဟိုက်ဝေးထက်မှာပေါ့နော်
။ဒီမင်းကဘူးဒီတောင်မြို့နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့မနေ့ကလည်းမင်းပြမြို့နယ်ပန်းချောင်းကြီးရွာရှိတဲ့ပွင့်၂၀၃တန်ကုန်းပေါ်မှာနှစ်ဖက်သက်ဖွဲ့ကြတိုက်ပွဲပြင်းထန်ခဲ့ပြီးမြန်မာစစ်တပ်ဘက်ကလက်နက်ကြီးပြင်ရဟရင်နဲ့ပြေခတ်ခဲ့တယ်လို့ခိုင်တုခကဆက်ပြောပါတယ
်။အခုဒီဘူးဒီတောင်ကိုရင်တာရွာဘက်မှာလည်းတိုက်ပွဲတွေအပြင်းထန်ဖြစ်နေတာရှိတယ်။မနေ့ကတော့မင်းပြမျိုးနယ်ဒီအဲ့ဒီပန်းချောင်းရွာနဲ့အချင်းမြောက်ဖွဲ့ပေါ့အဲ့မှာတိုက်ပွဲပြင်းထန်ဖြစ်တာရှိတယ်ဆိုတော့ပမာစစ်တပ်ဘက်ကတော့အထူးကဲကြာဆုံးနေရှိတယ်ကျွန်တော်တို့ဘက်ကလည်းပဲကြာဆုံးတာမရောက်ရှိတယ်သူတို့ကမနေ့ကနေပြီးတော့ဟဲလီကော်ပတာ၂စီးနဲ့လာဖြစ်တာ
မနေ့ကမင်းပြမျိုးနယ်စိုက်ပွဲတွင်ရခိုင်လက်နက်ကိုင်အေဘက်ကစစ်တီနူးကြာဆုံးခဲ့တယ်လို့အေဘက်ကထုတ်ပြန်ထားပါတယ်မနီကနဲ့ဒီမနဲ့တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်သတ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကအခုလိုပြောပါလဲ
။ကျောက်တော်ဝန်ကြီးရင်ကရဒန်မြေကွန်းမှာသဘာဝဘေးရန်တွေဖြစ်လို့ရှိရင်ကုညီကျဲတဲ့အချိန်နဲ့တပြေးညီလုံးနိုင်အောင်ဆိုပြီးတော့မှစားတဲ့ကန်တော့ရင်ကိုအေးရေရနေပြီးတော့မှဟာလားမင်းညားကကျနာနေပြီးတော့မှမိုင်းဆွဲပြီးတော့မှမိုင်းပစ်ချတာပေါ့။လက်နဲ့ငယ်လေးနဲ့အဲ့လိုဖြစ်တယ်။ကျွန်တော်တို့ကလည်းပြန်ပြစ်တဲ့နေရာကိုပြန်ပြစ်တာပေါ့။အဲ့ဒီကြောက်တော့နဲ့နောက်ဥကြားထဲမှာရှိတဲ့လန်ဒရာတွေမခွဲအောင်ဒေးမြေတောင်တော့မှာကျွန်တော်လုံမွေးတက်ဖွဲ့တို့ကိုထားတာရှိတယ်။အဲ့ဒီ၄နိုင်တော့မှာအဲ့ဒီမြေတောင်မှာရှိတဲ့နော်လုံမွေးတက်ဖွဲ့ကိုလာချတဲ့အပိုင်းဆိုပြီးတော့ကျွန်တော်တို့ကလည်းတရင်အပိုင်းရတော့ပြန်ပြီးတော့မှာစောင့်ချလိုက်တာနဲ့အေးလေးရှိလာတော့တယ်လို့သိရတယ်။ဒီနေ့ကလည်းမြေတောင်ဖြစ်နေဖြစ်တဲ့မင်းညာကန်တော့ရင်ကိုလာနောက်ဆက်ပြစ်တာရှိတယ်။အခုကတော့ point နှစ်တုံးများတော့ကျွန်တော်တို့ဒီနေ့ချချနေတော့မှာပေါ့ဗျာ။
ကြောက်တော်မျိုးနဲ့ရင်ရင်ပြေကမှုဖြစ်စင်မှာစီကံမှုမရှိဘူးလို့တမတော်ဘက်ကပြောဆိုနေတယ်လို့တောင်းတောင်ယူတိုင်ရင်စကန်းကိုအေဘက်ကပြေကထက်တာကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူး။မလေးကနဲ့ဒီကနေ့တိုက်ပွဲတွေမှာနှစ်ဖက်စစ်တီတွေကြာဆုံးမှုများခဲ့ကြောင်းနှစ်ဖက်တာဝန်ရှိသူတွေကပြောနေပေမဲ့တိကျတည်မပြုနိုင်သေးပါဘူး။မလေးညကတောင်းတောင်ယူကြေးရွာကစကန်းဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့တောင်းတောင်ယူရွာသားတို့ကပြောပါတယ်။
မင်းကညာစင်နယ်လောက်တည်းကပါဆက်ရရှိနေပါခင်ဗျာစင်နယ်လောက်ကြာတယ်စင်နယ်လောက်ကြီးကြီးတွေမောလာလေးနိုင်မှာပြည်လို့တစ်ပြည့်တွေစားဖြစ်ပါတယ်ခင်ဗျာပေါက်တွေကရောနေတာပဲကျဲကလေးကလည်းပိုက်တယ်ဟိုကလည်းပိုက်တယ်ဆိုတော့
လက်ရှိမြောက်ဦးနဲ့ကြောက်တော်ရလေးမွေတောင်တိုက်ပွဲပြီးဆုံးသွားပြီဆိုပေမဲ့ထိခိုက်မှုတွေမသိရသေးသလိုရန်ကုန်စစ်တွေကလမ်းကိုတော့ယာယီပိတ်ထားဆဲလို့အေးဘက်ကပြောပါတယ်မင်းပြမြို့နယ်ပန်းမြောင်းကျေးရွာဘက်မှာဩဂုတ်လ23ရက်နေ့ကစတင်ပြီးတော့ဒီကနေ့ထိတိုက်ပွဲတွေရက်စက်ဖြစ်ပွားနေတာကြောင့်ဒေသခံရွာသားတွေကလည်းနေ့စဉ်နဲ့မျှစိတ်ရှောင်နေရတယ်လို့ပန်းမြောင်းရွာသားတို့ကပြောပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တနည်းဒီပါတိုက်ပွဲစဉ်တွင်စစ်ရှောင်ဦးရေ 9,000 လီပါရှိလာနေပြီလို့လဲစစ်ရှောင်ကူညီပေးရေးဖွဲ့ကနေခန့်မှန်းထားပါတယ်ခင်ဗျာ